ရဲဆုံးခရိုင်ပတိ35မြောက်ပြည်တော်စုမြင့်မှာစစ်ကောင်စီကသာဝရငင်းညာရေးပနာမဆွေနီဝဲဆွေတော်စီစဉ်ခဲ့ပါတယ်။ဒါမှမဟုတ်အဲ့ဒီဆွေနီဝဲအဖျားရှူသွားတယ်လို့စပြီးတော့ပြောရရင်မှန်မလားခင်ဗျာ
။အဲ့ဒီလိုပဲပြောရမှာပေါ့လေ။ဘာဖြစ်လို့လဲဆိုတော့ပြည်တော်စုနေ့ဒီ35နှစ်မြောက်ခန္ဓာမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းအားလုံးကိုဖိတ်ကြားပြီးတဲ့အခါကျတော့ကြိုတင်ပြီးတော့တတ်မှတ်ချက်မပါဘဲနဲ့အဲငញ្ញာရေးအတွက်ဆွေးနွေးကြမယ်လို့ဖိတ်ခေါ်လိုက်တဲ့အခါအဲဒီတက်တက်ကြွကြွနဲ့အဲလာတဲ့အဲ EAO ပေါ့နော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းကတိတ်ပြီးတော့မရှိသလောက်ဖြစ်တာပေါ့ဟိုဒီဆွတ်လိုက်တဲ့ပုံပုံများကလည်းဒုတိယအဆင့်တတိယအဆင့်အဲ့လိုပုံပုံတွေပဲဖြစ်တော့ပြောင်းစုနေခန္ဓာပြီးတော့ဆွေးနွေးတဲ့ဆွေးနွေးပွဲမှာလည်းဆွေးနွေးပွဲဖြစ်တယ်ဆိုတော့ဖြစ်သဘောလောက်ပဲတွေ့ရတယ်။အဲဆိုတော့ညာမျော်မှန်းသလောက်သူတို့ထင်တာသလောက်ဒီမအောင်မြင်ဘူးလို့အဖျားရှူသွားတယ်လို့ပြောမယ်ဆိုရင်ပြောနိုင်ပါတယ်ဗျ
။တကယ်တော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးဆိုတာဟာမြန်မာနိုင်ငံအတွက်သိအရေးကြီးတဲ့ကိစ္စပါ။ဒီကိစ္စမဖြစ်နိုင်သမျှဒီမိုကရေစီထွန်းကားရေးဆိုတာလည်းဖြစ်ဖို့လွယ်လိမ့်မယ်မဟုတ်ပါဘူး။ဆိုတော့စစ်ကောင်စီရလည်းပဲစစ်ကောင်စီတို့ခေါ်စစ်အနာမသိခင်တို့ကစစ်တပ်တမတော်လို့ပဲခေါ်သူတို့ကလည်းပဲဒီကိစ္စကိုတကယ်ဖြစ်အောင်လုပ်ပါမယ်လို့ရင်ကလေးကပြောလာခဲ့ပါတယ်တစ်ဖက်မှာလည်းပဲအရသာအစိုးရဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နောက်တိုင်းရင်းသားတွေကလည်းပဲဒီဟာဝဲအဓိကပြောနေတော့ဒီ topics ဒီအကြောင်းအရာဟာအင်မတန်လူကြိုက်များတဲ့လူတိုင်းလူကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီကခေါ်ယူလိုက်တဲ့ကိစ္စမှာအပြားရှိသွားရတာဘာကြောင့်လဲသူတို့ခေါ်ယူခဲ့တာအချိန်ကမှားနေသလားသူတို့ရဲ့တကယ်စစ်မှန်တဲ့စေတနာဆန္ဒကရှိရလားဒါတွေကိုသဘောမပေါက်ကြတာလားဘယ်လိုကြောင့်လို့ကျွန်တော်သုံးသပ်ကြမှာခင်ဗျာ
ဒီအဓိကအဖြစ်တော့အခုလက်တွေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအကြောင်းလို့ထင်ပါတယ်အဲဒီအခုအခြေအနေကဒီလူလူကရွေးကောက်တင်ပြောင်းလိုက်တဲ့အစိုးရတရားကခေါ်တဲ့အစည်းအဝေးမျိုးမဟုတ်ဘူးခိတ္တရာကြီးအာဏာထိန်းထားတဲ့စစ်ကောင်စီကခေါ်တဲ့အစည်းအဝေးဖြစ်နေတယ်နောက်တစ်ခုကအရင်ဒီမတိုင်ခင်ကာလမှာကလည်းဦးသိန်းစိန်အစိုးရလက်ထက် NLD အစိုးရလက်ထက်အစိုးရလက်ထက်နှစ်ခုလုံးမှာလည်းဒါဘောရငင်းညာရေးရဖို့အတွက်ဆိုပြီးတော့ဒီအစည်းအဝေးတွေလုပ်ခဲ့တာရှိတယ်ပေါ့နော်အဲ့ဓာတွေမှာကသူတို့တက်ရောက်ပြီးဆွေးနွေးကြတဲ့အခါမှာ NCA လမ်းကြောင်းအတိုင်းဒီသွားဖို့ဆိုပြီးတော့အခြေခံအားဖြင့်တော့ frame ရှိပြီးထားပြီးသားပေါ့လမ်းကြောင်းရှိထားပြီးသားဆိုတော့ဒီတက်ကောင်စီကအခုဒီတစ်ခေါက်ခေါ်လိုက်တဲ့အခါမှာဘာမှကြိုတင်သတ်မှတ်ချက်မထားဘဲနဲ့ဆွေးနွေးနိုင်ကြပါတယ်လို့ပြောပေမဲ့တကယ်သူတို့ဒီဆွေးနွေးတဲ့အခါမှာ NCA လက်မှတ်ထိုးထားပြီး NCA လမ်းကြောင်းအတိုင်းအဲဘယ်လိုဆက်လျှောက်ကြမလဲဆိုတာကိုပဲပြောတာသတိထားလိုက်မိတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေတက်ကကြတော့လေနည်းနည်းတော့ဒီစိတ်ပြက်သွားလိမ့်မယ်လို့ထင်တယ
် NCA လမ်းကြောင်းကိုဘဝင်မကြတာလဲပါတယ်တိုင်းသားအဖွဲ့စည်းတွေဘက်ကတရှင်ထဲမှာပဲစစ်ကောင်စီရဲ့ရည်ပြည်သူစစ်ကောင်စီကိုဘဝင်မကြတာလဲပါတယ်ပေါ့လေအဲ့ဒီချက်လို့ပြောမှာပေါ့နော
်မှန်ပါတယ်ဗျမှန်ပါတယ်ဗျဟုတ်ကဲ
့အဲ့တော့ကျွန်တော်ချက်တစ်ဖက်ကိုပြန်ပြီးစဉ်းစားရအောင်တကယ်ဒီကိစ္စဟာလူတိုင်းလူချင်းမိမဲ့အင်မတန်ခက်ခဲတဲ့ကိစ္စဖြစ်နေပါတယ်မြန်မာနိုင်ငံရေးမှာဆိုတော့အချက်တစ်ဖက်မှာလည်းပဲအခုလူတွေကသုံးသပ်ကြတယ်အနာသိညာကိုဖိဆန်ကြတဲ့ PDF ရပ်ဖက်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ဒါတိုင်းနာအင်အားစုတွေဟာပုံမစည်းလုံးညီညွတ်သွားတယ်လို့သုံးသပ်ကြပါတယ်ဒါပြည်မကထွက်လာတဲ့လူငယ်တွေမျိုးဆက်သစ်တွေဟာလည်းပဲတိုင်းရင်းသားအဖွဲ့ကိုအောက်ကိုပြီးတော့လာလက်နက်ကိုင်အနာဖီဆန်ရေးတော်လှန်ရေးကိုသူတို့လုပ်နေကြတယ်ဆိုတော့ပထမဆုံးကျွန်တော်တို့သူတို့ဘက်ကလုပ်နေတဲ့ပြည်ထောင်စုညီညွတ်ရေးကိုမကြောက်ခင်အခုလက်ရှိအခြေအနေမှာတိုင်းရင်းသားတွေနဲ့ပြည်မကမျိုးဆက်သစ်တွေနဲ့စီလုံးညီညွတ်မှုပုံမခိုင်မာလာတဲ့ဆိုတဲ့အမြင်ကိုဦးရထွန်းလက်ခံလာတာမှန်သလား
မှန်ပါတယ်ဗျအတိုင်းသားတစ်ခုအထီးကတော့ဒီမကပမာပေါ့နော်ပမာအလူငယ်တွေမျိုးသက်တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာတိုင်းရင်းသားတွေရဲ့ခံစားချက်နဲ့ပတ်သက်လို့ရှင်အရင်တစ်လျှောက်လုံးကပြိတ်ပြီးတော့နားမလဲဖြစ်ခဲ့ရတာနေပြီးတော့အခုကတော့ပို့ပြီးတော့ ဒီကိုလက်တွေ့ရင်ဆိုင်ရတဲ့အခက်အခဲတွေတော့ဖိနှိပ်ခံရမှုတွေကြောင့်ပို့ပြီးတော့နားလည်မှုရှိသွားတယ်။နောက်အပြန်အလှန်ကူညီပြီးတဲ့အခါကျတော့အတူတကွဆန့်ကျင်တိုက်ခိုက်ကြတယ်ဆိုတဲ့အဆင့်တွေအထိပါရောက်လာတာကိုတွေ့ရတယ်။သို့တော်လည်းတချို့သောတိုင်းသားအလန့်ကန်အဖွဲ့အစည်းတွေနဲ့ကြားမှာတော့အလောက်ချီဒီဖြစ်မလာတာကိုလည်းတွေ့ရတယ်။ပြောချင်တာကတော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးနဲ့ဒီမှာကလူငယ်မျိုးဆက်တစ်တွေဂျာရဲကနိုင်ငံရေးအမြင်ကအားလုံးသွားပြီးတော့ဒီစီလုံးညီညွတ်တူညီကြတာတော့မဟုတ်ဘူးအချို့နေရာတွေပေါ့အထူးသဖြင့်တော့အခုဒီလက်နက်ကိုင်ပြည်ပကပြင်းထန်နေတဲ့အဲ KNU နယ်မြေတို့တရဏီတရားပြည်နယ်တို့နောက် KIA နဲ့ဆက်ဆက်တဲ့နယ်မြေတွေချင်းပြည်နယ်တွေမှာနော်ဒါကိုင်းတို့အလားမကွေးတို့အိုက်ဒေတာတွေမှာဆိုလို့ရှိရင်ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဦးကြီးဦးနဲ့ဒီမားကလူငယ်တွေရဲ့ PDF တွေရဲ့ဒေါ်လာတိုက်ခိုက်မှုတွေကရှင်သန်နေရတာဖြစ်တယ်သူတို့နဲ့ချိတ်ဆက်ထားနိုင်တဲ့နေရာတွေကအဲနည်းနည်းပို့ပြီးတော့ဒီလှုပ်ရှားမှုတွေအားကောင်းနေဆိုတာကိုတွေ့ရပါတယ်ဗျဟ
ုတ်ကဲ့နောက်ကျွန်တော်ဒီမိကျင်တာ NUCC ပြည်သူ့လွှတ်တော်ကုစားပြုကော်မတီရတာဖွဲ့စည်းထားတဲ့အဖွဲ့အစည်းပေါ့လေအဲ့ဒီဖွဲ့စည်းရလည်းပဲတကယ်ပြင်းပြင်းပညာရေးဆွဲမဲ့ဆက်တဲ့ပြင်ပေါ့ဗျာသူတို့ဘက်ကလည်းပဲတက်တက်ကြောကြောလှုပ်ရှားနေကြပါတယ်ဒီကိစ္စမှာအစည်းအဝေးကတော့ထားပါတော့အဲ့ဒါသူတို့ရဲ့လှုပ်ရှားမှုအထက်မှာတိုင်းသားအင်အားစုတော်တော်များများတက်ရောက်ကြတယ်ဆိုပြီးသူတို့ပြောကြပါတယ်ဆိုသူတို့ဘက်ကလှုပ်ရှားမှုကိုရောစစ်ကောင်စီဘက်ကလှုပ်ရှားမှုနဲ့စာရင်ဘယ်လိုတွေးရပါသလဲပို့ပြီးတော့ခြေတန်းရောက်နေသလားပို့ပြီးအသာသာကောင်းနေတယ်လို့ပြောမှာ
အဲ့တို့ NUCC ပေါ့ဒီအမျိုးသားညီညွတ်ရေးအတိုင်းသင်္ကန်းကော်မတီလားကောင်စီလားမသိအဲ့ဒီအဖွဲ့ကတော့တို့ဖွဲ့စည်းတဲ့အခါမှာအဖွဲ့ပေါင်း33ဖွဲ့နဲ့ဖွဲ့စည်းတယ်လို့ပြောတယ်အမျိုးသားအနေနဲ့ကတော့5မျိုးပေါ့လေအဲ့ဒီထဲမှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးနောက် CRPH လွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေပြည်နယ်နဲ့တိုင်းဒေသကြီးတွေကအဲဒီ CSO တွေCDM လုပ်တဲ့ဝန်ထမ်းတွေစသဖြင့်ပေါ့လေအဲ့ဒါလို့အမျိုးသား5မျိုးနဲ့ဖွဲ့စည်းထားတယ်လို့ဟိုဆိုတယ်အဲ့ထဲမှာအရေးကြီးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးပါဝင်မှုကိုဟိုဒီတရင်နောက်ကမေးလိုက်တဲ့အခါမှာ7ဖွဲ့လောက်ပါတယ်လို့ဆိုပေမဲ့နာမည်အကြီးကျယ်နဲ့ပါတာက3ဖွဲ့ပဲရှိရင် KNU ရဲ့ KRNI ရဲ့နောက်တစ်ခါ CNF ရဲ့ပေါ့လေဟုတ်တယ်ဖွဲ့စည်းတွေကတော့ဒီနဲ့ညီညွတ်ရေးအတိုင်းမင်္ဂကောင်စီအနေနဲ့ဆက်ကြတာအဲ့လိုမျိုးတွေလည်းတွေ့ရတယ်။နယ်မြေဒေသအခြေအနေပထွေအနေထားကြောင်းမလို့ရုပ်သာကိုပုံမင်းလင်းလင်းကြောပြလို့မရဘူးဆိုပြီးတော့ပြောတာလည်းရှိတယ်။ဆိုတော့ဟိုခမ်းမ်းကြည့်ရတာကပုံမင်းလင်းလင်းပူပေါင်းပါဝင်တယ်ဆိုတာမျိုးမကြေညာကြပဲနဲ့အဲဒီပုံကိုယ်တွေဆွတ်ကြတဲ့အခါမှာလည်းခုနပြောသလိုဒုတိယရန်အဆင့်တတိယရန်အဆင့်ပုံကိုယ်တွေနဲ့တက်ရောက်ပြီးတဲ့အခါကျတော့ဆွေးနွေးပွဲကိုတက်တယ်လို့ကျွန်တော်ယူဆတယ်။အဲ့တော့အဲ့ဒီအခြေအနေကိုခံမှန်းကြည့်လိုက်တော့NUCC မှာရောနာဇာကလုပ်တဲ့ငြိမ်းချမ်းဆွေးနွေးပွဲတွေမှာရောအရင်သားလက်နက်ကိုင်အဖွဲ့အစည်းတွေကတက်တက်ကြွကြွနဲ့တက်တက်သားသားပူပေါင်းပါဝင်တာဆိုတာတော့မတွေ့ရဘူး။ဆိုတော့ဒါကအခြေအနေကိုနိုင်ငံရေးအခြေအနေကိုစောင့်ကြည့်နေတယ်လို့ယူဆတယ်
။စီအာနာရှင်နဲ့ဆွေးနွေးရတာကဒီလူတို့ရွေးကောက်တင်မြောက်ထားတဲ့အစိုးရနဲ့ဆွေးနွေးရတာပိုကောင်းတာပေါ့ဗျာဒါကတော့ပိုပြီးချောက်မှုရှိရဲဆိုတာသူတို့လည်းသိကြမှာပါဒါပေမဲ့ NLD ကပုဂ္ဂိုလ်တချို့ကတိုင်းသားပါတီတို့တိုင်းသားပါတီတို့အစည်းအဝေးမပြုနိုင်ဘူးသူတို့ဒေသရင်းပါတီတို့ပါခေါ်မယ်အာကျွန်တော်စီမလည်းပဲတိုင်းသားတွေပါတာပဲဆိုတာပြောခဲ့တာကိုဥယျာဉ်ထွန်းလင်းမှတ်မိမဲ့ထင်ပါတယ်အဲ့ဒါဆိုတော့အဲ့ဒီလိုသဘောထားမျိုးကြောင့်တိုင်းသားတွေတချို့ကအမြင်မကြည့်ခဲ့တာလည်းတွေ့ရတယ်ဆိုအခု NUCC ရဲ့လူရဟာ NLD ရဲ့သဘောထားတဲ့တိုင်းသားရဲ့လက်ခံနိုင်တဲ့အခြေအနေကိုပိုရောက်လာမယ်လို့များထင်ပါလားပိုရောက်လာနိုင်လား
ဟုတ်ကဲ့ဦးကျော်စန္ဒာပြောတဲ့ဥစ္စာကိုကျွန်တော်သတိထားမိပါတယ်ဒီကြေညာကတော့ရှိတယ်အဲ့တော့အခုဆွေးနွေးပွဲမှာလည်းတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကတက်တဲ့ကိုယ်စားလှယ်ကအဲ့ဒီကိစ္စကိုဟိုတကြုံတစပြောသွားတာရှိတယ်ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့အနေနဲ့ကလည်းတန်တရားတော့ရှိတာပေါ့နော်တန်တရားရှိတယ်ဘယ်လောက်ထိဒီဖက်ဒရယ်စနစ်ကိုကျွန်တော်တို့လုပ်နိုင်ပါလဲဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါကျွန်တော်အနေနဲ့တော့ ကနကူတော်လာနာပြောတဲ့အချက်လည်းနဲ့ဆက်ဆက်ပြီးတော့အဲဒါကလည်းအချက်တစ်ချက်လို့မြင်ပါတယ်မလုံနိုင်သေးတာကသူတို့လုံနေတဲ့ဒေါ်လာရေးရဲ့အလားအလာပေါ့နော်အောင်ပွဲရနိုင်မှာတေချာရဲ့လားဆိုတဲ့ဟာပေါ့အဲအဲ့ဒီအပေါ်မှာတော့အဓိကတည်လိမ့်မယ်လို့ထင်တယ်အဲ့တော့အောင်ပွဲရဖို့တေချာလေးလေးသူတို့ပေါင်းစပ်မှုနော်ပူးပေါင်းမှုကပိုပြီးတော့အဲဒီကြက်တက်တာဖြစ်လာလေးလေးဖြစ်လာလိမ့်မယ်လို့ယူဆပါတယ်ဗျ